တော်ရရှိမြခင်လူသားတိုင်းရဲ့ကယ်တင်ရှင်ယေရှုခရစ်တော်သခင်ဖျားဟာကောင်းကင်ဘုံကနေဘာမပြောပါမဆိုနဲ့ဒီလောကကမ္ဘာမြေကြီးပေါ်ကိုပြုံးငနဲ့တိုင်းငနဲ့ကြော်ဆင်းလာတော်မူပြီးလူသားစားတိအတွင်ခံယူဖွားသန့်စင်တော်မူခဲ့တာမဟုတ်ပါဘူးယေရှုဖျားကြွလာတော်မူမဲ့အကြောင်းကိုဟိုးရှေးမဆွာကလေးကကြိုတင်ဖော်ပြထားတဲ့ဗျာဒိတ်တော်တွေအမြောက်အများရှိခဲ့ပါတယ်ယေရှုဖျားကြွလာတော်မူမဲ့ဗျာဒိတ်တော်ကိုကြိုတင်ဖော်ပြထားတဲ့ဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကမိခာနာဂတိကျမ်းအခန်းကြီး5အခန်းငယ်3ကနေအခန်းငယ်6အထိကိုဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။ယေရှုဖျားဒီကဘာမြေကြီးပေါ်ကိုကြော်ဆင်းလာတော်မူရင်ဘာတွေပြုတော်မူမယ်ဆိုတာတွေကိုလည်းကြိုတင်ပြရိတ်ပြုထားတဲ့မိခာနာဂတိကျမ်းအခန်းကြီး5အခန်းငယ်3ကနေအခန်းငယ်6အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာရှင်းလင်းတင်ပြထားပါတယ်
။ပတ်သက်ရှင်မိတ်ဆွေအပေါင်းတို့ခင်ဗျာအလွန်တုန်လှုပ်ဖွယ်အံ့ဩဖွယ်ယုံနိုင်ဖွယ်မရှိလို့တောင်မှဆိုရလောက်တဲ့ခရစ်တော်၏ဖွားမြင်တော်မူခြင်းဆိုင်ရာဗျာဒိတ်တော်ကြီးတစ်ခုကိုကျွန်တော်တို့ဟာပြီးခဲ့တဲ့သင်ခန်းစာမှာလေ့လာခဲ့ကြပါတယ်။မှန်ပါတယ်။ဘာဘူးလုံတို့ရဲ့ကျူးကျော်တိုက်ခိုက်မှုနဲ့အတူကွယ်ပြောင်းသွားခဲ့ရပါသောဣသရီလမင်းဆက်တို့ကနေပြီးတော့ကတိကသမျိုးမပြုတ်ဖဲနဲ့ကြံရည်သူဒါဝိဒ်မင်းမျိုးစစ်စစ်ယောယကင်သူ့ရဲ့သားယေခောနီဆိုတဲ့ဒုတိယနောက်ဆုံးမင်းရဲ့အမျိုးကနေပြီးတော့ခရစ်တော်ဤလောကအမိကံမှတ်ပုံတင်စည်ရင်းဝင်ယောသဆတဲ့လူတယောက်ပေါ်ထွက်လာတယ်။အဲ့ဒါကိုရှမာသဲခရစ်ဝင်အရာကျွန်တော်တို့တွေ့ခဲ့ရပြီးတဲ့နောက်ဒါဟာဒါဝိဒ်ရဲ့ဓာတ်ရိုက်အနွယ်ဝင်ပဲဆိုတာကိုကျွန်တော်အနေနဲ့ရှင်းပြခဲ့ပါတယ်။အဲ့ဒီလိုပါပဲဒါဝိဒ်ဤသားနာသန်ဆတဲ့အမျိုးကနေပြီးတော့မာရိအမိရှိတဲ့မိန်းကလေးတယောက်ဟာပေါ်ထွက်လာတာကိုလေရှင်လုကာခရစ်ဝင်ကျမ်းမှတ်တမ်းများအရာကျွန်တော်တို့ဆက်ပြီးတော့လေ့လာခဲ့ကြပြန်ပါတယ်။အပြိုကညာကလေးမာရီဟာယောသတ်နဲ့ထိမ်းမြားဆောင်နှင်း၍မရှက်တင်မီမာပင်ဖြင့်တန်ရှင်းသောဝိညာဉ်တော်အဖျင်ပရိသေဆွဲယူပြီးတော့ယေရှုဆိုတဲ့ဣသရေလမင်းကိုဘက်လင်မြို့မှာဖွားမြင်ပေးရခြင်းအဖျင်ဒါဝိဒ်မင်းမျိုးမပြတ်ရဆိုတဲ့ရှေးကာလကအဖဖျားသခင်ကိုတော်ဒဏ်ရဲ့ဂရိတော်ဟာပြည့်စုံသွားရသလိုကောင်းကင်ဘုံရှင်အဖဖျားသခင်ရဲ့ကဘာဥကရေကခြားထားပေးခဲ့ပါသောလောကဤကေတင်ရှင်ပေါ်ထွန်းရစေမယ်ဆိုတဲ့ဂရိတော်တို့ဟာလေပြေဆုံးသွားရမယ်ဆိုတဲ့အကြောင်းတွေးကိုကျွန်တော်တို့ဟာမိခအနာဂတ်ကျမ်းမှတဆင့်အမှန်တကယ်ခရစ်မတ်မရောက်ခင်ခရစ်မတ်မတိုင်ခင်နှစ်ပေါင်း900အနည်းဆုံးကြာတဲ့အချိန်ကလေးကအလွန်ဝေးကွာလှမ်းလာတဲ့အတိတ်ကာလကလေးကသတင်းကောင်းတစ်ပုဒ်အဖြစ်မနေ့ကအသေးစိတ်ရှုမြင်သုံးသပ်ခဲ့ကြပြီးပါပြီဟုတ်ပါတယ်အိုးဘက်လင်ဧဖရမ်မြို့အစိုးရသောယူဒမြို့တို့တွင်တင်းသည်မြို့ငယ်မြို့ရုပ်ဖြစ်တော်လေဣသရေလအမျိုးကိုအုပ်စိုးရသောသခင်သည်ငါအဖို့သင်၏အထဲမှပေါ်ထွန်းလက်တံထိုသခင်သည်ရှေးကကဘာမှစ၍ပေါ်ထွန်းသောသခင်ဖြစ်၏တဲ့တောတတ်ရှင်မိတ်ဆွေအပေါင်းတို့မြို့ငယ်မြို့ယုတ်လို့ဒီနေရာမှာဖော်ပြထားတဲ့ဘက်လင်ဧဖရတ်မြို့ကလေးမှာကယ်တင်ရှင်သခင်ခရစ်တော်ဖွားမြင်ရမယ်ဆိုတဲ့အခုမိခာအနာဂတ်ဖော်ပြချက်ကိုဣသရေလလူမျိုးတွေဟာလုံးဝယုံကြည်ခဲ့ပါတယ်ဒါပေမဲ့သူတို့ယုံကြည်တဲ့ကေတင်ရှင်ဆရာဟာသူတို့နိုင်ငံကလေးကိုပဲကွက်ပြီးတော့ကေတင်မဲ့ကေတင်ရှင်သဘောဒါကြောင့်မို့လဲမင်းတပါပေါ်ထွန်းတယ်ဆိုတဲ့မာကုပညာရှိတို့စီကအသံကိုကြားရတာနဲ့တပြိုင်နက်နန်းလူဘရင်များဖြစ်နေမလားဟာဆိုတဲ့အတွေးနဲ့အထိတ်တလန့်ဖြစ်သွားခဲ့သူဟေရုမင်းရဲ့ဟေရုမင်းကြီးနဲ့တကွသူ့ရဲ့နန်းတော်အတိုင်းအဝိုင်းဟာအယံတုံလှုပ်ခြောက်ခြားသွားခဲ့ကြဘူးတယ် scribes လို့ခေါ်တဲ့ကျမ်းစာပညာရှိတွေကိုဒီမင်းဗေမျိုးမှာပေါ်မလဲကြည်ရစမ်းဟိဆိုပြီးတော့ဟေရုဘရင်ဟာစုံစမ်းမေးမြန်းခဲ့တယ်။အဲ့ဒီ gender scribe စီဟာလေတစ်ချက်မဆိုင်ပဲနဲ့အခုမိခအနာဂတ်ကြီးကိုပဲအကိုအကားပြုတ်ပြီးတော့ဘက်လင်ဧဖရတ်မြို့မှာဖွားမြင်ရမယ်ဆိုပြီးတော့အဖြေပြုတ်နိုင်ခဲ့ပါလေ။ဒီအကြောင်းတွေကိုကျွန်တော်တို့ကထောက်ထားလိုက်မယ်ဆိုရင်ဒီအနာဂတ်တို့ကိုဣသရေလလူမျိုးအများစုတို့ဟာသူတို့ရဲ့လက်ဖြစ်တို့အကျုံးဝင်ကြပြီးသားသိကြပြီးသားဆိုတာဟာရှင်းနေပါလေ။အထူးသဖြင့် scribes လို့ခေါ်တဲ့ကျမ်းစာပညာတတ်တွေရဲ့လောကအတွင်းမှာပြောတာပါဟုတ်ပါတယ်ရှမာသဲခရစ်ဝင်ကျမ်းအခန်းကြီး2မှာဒီအချက်ကိုရှင်းနေအောင်ကျွန်တော်တို့တွေ့နိုင်ပါတယ်ရှမာသဲခရစ်ဝင်ကျမ်းအခန်းကြီး2ရဲ့အငယ်1မှ6ကိုပြန်လည်လေ့လာကြည့်စီခြင်းပါတယ်ယူဒပြည်ဘက်လင်မြို့၌ဟေရုမင်းကြီးလက်ထက်ယေရှုသည်ဖွားမြင်ခြင်းကိုခံတော်မူပြီးမှမာကုပညာရှိတို့သည်အရှိပြီကယေရုရှလင်မြို့သို့ရောက်လာကြလျင်ယခုဖွားမြင်သောယူရရှင်ဘရင်သည်အဘယ်မှရှိတော်မူသနည်းအရှိပြီ၌သူ၏ကျေကိုငါတို့မြင်ရသည်ဖြစ်၍ဖူးတွေ့ပူဇော်ခြင်းဟာရောက်လာပြီဟုမေးမြန်းပြောဆိုကြ၏ထိုစကားကိုကြားလျင်ဟေရုမင်းကြီးသည် ယေရုရှလင်မြို့သူမြို့သားအပေါင်းတို့နှင့်တကွစိတ်ပူပန်ခြင်းသို့ရောက်သဖြင့်ယိပရောဟိတ်အကြီးတို့နှင့်လူတို့တွင်ကြံပြုเสียရှိသမျှတို့ကိုစုဝေးစေ၍ခရစ်တော်ကိုအဘယ်အရမှဖွားမြင်လက်မြည်နည်းဟုမေးမြန်းတော်မူ၏ထိုဆရာတို့ကလည်းပရောဖက်တဦးရေးထားသောအချက်ဟူမူကားအိုးယူဒပြည်ဘက်လင်မြို့အစိုးရသောယူဒမြို့တို့တွင်သင်သည်မြို့ငယ်မြို့ယုတ်မဟုတ်အကြောင်းမူကားငါ၏လူစုဣသရေလအမျိုးကိုအုပ်စိုးရသောသခင်သည်သင်၏အထက်မှပေါ်ထွန်းလက်တန့်ဟုကြံလာရှိပါ၏ထို့ကြောင့်ယူဒပြည်ဘက်လင်မြို့၌ခရစ်တော်ကိုဖွားမြင်ရပါမည်ဟုမင်းကြီးအားပြန်ကြားလျှောက်ထားကြ၏ဟုတ်ပါတယ်စာစကားတွေပေါ်မှသာဘရူဘရူဘရူဘရူဆိုပြီးတော့အလွတ်ရနေတတ်တဲ့ပညာရှိတွေကျန်တတ်ကြီးတွေဆိုတဲ့အေယာမအဆင့်ကလူကြီးတွေပင်ဖြင့်ဒီစာတွေကိုဘလောက်ကျွန်းကျွန်းကျင်ကျင်ပိုင်ပိုင်နိုင်နိုင်တတ်တတ်ပညာတွေဘလောက်ပဲတတ်နေနေဝိညာဉ်ခွန်အားအရာမှကတော့ချို့ငယ်လွန်းတဲ့အတွက်ကြောင့်ဒီကျန်းစာတွေဟာတကယ်တော့ကမ္ဘာလောကကြီးအတွက်အလွန်အလွန်အရေးကြီးတဲ့ကယ်တင်ရှင်သခင်ကိုချပေးလိုက်ပြီသူရဲ့ကယ်တင်ရှင်ယေရှုတော်ဆရာဟာလေလူသမိုင်းကြီးတစ်ခုလုံးနဲ့တက်ဆိုင်တဲ့ဘုရားသခင်ရဲ့မဟာအမှုတော်ကြီးပဲဆိုတဲ့အချက်တွေကိုတော့သူတို့စိုးစင်းမြမတွေးမတောနိုင်ကြကြပါဘူးဒါအပြင်ပတ်ဝန်းကျင်ကလူအတွေးအခေါ်အလေးမဖြစ်စလောက်လူရဲ့မျက်စိကလေးနဲ့ပဲမြင်ရတဲ့အတိုင်းအတာလျောက်ပဲကျယ်ဝန်းလှပြီးလို့ထင်နေတဲ့မြင်ရသမျှတစ်ဆုံးလောက်အထိသာသူတို့ကြည့်ကြပြီးတော့ကျမ်းစာကတော့ဒီလိုပြောတာပဲဒါပေမဲ့ဘလောက်ပဲပြောပြောဒါအရေးမကြီးလာပါဘူးဗျာဣသရေလရှင်ဘုရင်ဆရာဟာတော့မှမဖြစ်နိုင်သေးပါဘူးဆိုတဲ့အဆင့်အထိသူတို့ရဲ့အတွေးအခေါ်ဟာခေါင်းပါချွတ်ချော်ခဲ့ကြပါလေကျွန်တော်ပြောခဲ့တဲ့အတိုင်းနော်ကျမ်းစာတွေကိုအလွတ်ရတာနဲ့ဘုရင်ကလည်းကောက်မိလိုက်ကိုချက်ချင်းဖြေနိုင်တာအမှန်ဒါပေမဲ့ဝိညာဉ်အမြင်အရှင်းမရှိခဲ့ကြဘူးဟုတ်ပါတယ်တမိုင်းအခြေအနေအရရောမအင်ပါယာကြီးအကြီးအကျယ်လွှမ်းမိုးနေတဲ့အချိန်မို့လို့ဣသရေလမင်းဆိုတာကိုစိတ်မဝင်စားတာဖြစ်နိုင်ကြသလိုဖျားသခင်ဤသားတော်မေရှိယဆိုတာကိုမျှော်သာမျှော်လင့်တယ်မယုံကြဘူးဆိုတဲ့လူသားတို့ရဲ့စိတ်ဟာအလွန်အလွန်အံ့ဩပွေဖြစ်တယ်။သင်ငန်းစာယူပွေအတိအံခမန်းလိလိဖြစ်ခဲ့ပါပြီဆိုပြီးတော့ကျွန်တော်အနေနဲ့ပြောချင်ပါ रे ဘယ်လိုပဲဖြစ်ဖြစ်ပါမိတ်ဆွေဟေရှာယမှစခဲ့ပါသောပရောဖက်အပေါင်းတို့ရဲ့အနာဂတ်တွေဟာလေမျက်လုံးပြူမျက်ဆံပြူဖြစ်လောက်အောင်ပြည့်စုံသွားခဲ့ရတယ်ကယ်တင်ရှင်သခင်ခရစ်တော်နဲ့သူ့ရဲ့ကယ်တင်ရှင်တရားဆိုတာဟာအမှန်တကယ်ထွန်းကားပြီးတော့ကဘာကြီးတစ်ခုလုံးကိုကြီးစွာသောပြောင်းလဲခြင်းကြီးဖြစ်စေခဲ့ပြီဆိုတာကတော့အခုကျွန်တော်အဖို့လက်တွေ့တွေ့မြင်လျက်ရှိနေရပါပြီအခုမိခအနာဂတ်ကြံကလေးတစ်ခုကိုပဲကြည့်ပြီးစဉ်းစားမယ်ဆိုရင်တောင်မှအံ့ဩပွေဖြစ်စဉ်တွေဟာဘယ်နည်းနဲ့မှမကုန်နိုင်ပါဘူးဘဲလင်မြို့ကလေးစီကိုဣသရေလရဲ့မြောက်ဖက်ခြမ်းဂါလိလဲပြည်နယ်ကနာဇရက်မြို့မှနေနေတဲ့ယောသနဲ့မာရိတို့ဟာမသွားပြစ်ဖဲမနေသွားကိုသွားပြစ်အောင်လို့ယောမဘရင်စီဇာဟာဟိုးအီတလီနိုင်ငံကနေလှမ်းပြီးတော့သကောင်စင်ရင်ကောက်ယူဖို့ဆုံးဖြတ်ချက်ချပေးရတယ်။မာရိဆောင်ယူထားရတဲ့ကယ်တင်ရှင်သခင်ယေရှုရဲ့ပရိသတ်တွေဟာအချိန်ကြိုက်ဒီဖွားမြင်တော်မူခြင်းအတွေ့ဘက်လင်ကိုမရောက်ရောက်အောင်သွားနိုင်ဖို့ရန်အတွေ့အဖက်ဖက်သောအခြေအနေတွေအကုန်လုံးဟာတွန့်ပို့ပေးခဲ့ရတယ်။ယုတ်စွာအဆုံးမာရိကိုတင်ဆောင်သွားရပါသောမြဲတကောင်ဟာတောင်မှခလုတ်မထီဆူးမညိဘက်လင်ရဲ့တဲခိုကန်တစ်ခုအနီးကနွားစခွက်တီးရှိရာအရက်စီကိုပို့ပေးခဲ့ရတယ်ဆရာတွေ့ဟာဝိညာဉ်နှလုံးသားနဲ့ခံစားနားလေတတ်သူတိုင်းတွေအလွန်အလွန်အရေးကြီးတဲ့ရင်တွင်းမှသူ့ဖွဲ့ရန်အချက်တွေဖြစ်တယ်တံပိုးကြီးမားလှစွာသောအုံနောက်ထဲမှထည့်ထားတဲ့အထောက်အထားတွေပဲဖြစ်ခဲ့ပါတယ်တကယ်တော့ကတိရှင်သခင်ပေါ်ထွန်းစေရမယ်ဆရာဟာကဘာဦးလူသားတို့ရဲ့အပြစ်တရား၌ဆင်းသက်ကြမိခြင်းကလေးကအဖဖရာသခင်ကိုတော်တိုင်စီရင်ပေးခဲ့တာပဲဆိုတာကိုလေကျမ်းစာဟာအခိုင်အမာဖော်ပြထားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာရှေးကကဘာလို့ဆိုရမယ်တိုင်းဆမဲ့သားအနန္တဖရာသခင်သူစတင်ခဲ့ပြီးအချိန်ဆရာဟာကျွန်တော်တွတ်ဆလို့မရနိုင်ပါဘူး။အဲ့ဒီအတိုင်းပါပဲသူ့ရဲ့တကူတော်ညံတော်အဖြစ်တော်ဒီဟုသောသူနှင့်သက်ဆိုင်သောပဂရိအလုံးစုံသောအလုံးစုံဆရာကိုကျွန်တော်ဘယ်နည်းနဲ့မှအသေးစိတ်မသိနိုင်ဘူးဆိုတာကိုတော့ကျွန်တော်ဝန်ခံကြမှာသာဖြစ်ပါ रे ဟုတ်ပါ रे အဲ့ဒီလိုကျွန်တော်မသိနိုင်ပါသောအလုံးစုံဆိုတဲ့စုံလင်ခြင်းဆိုတာကိုကြပြန်တော်လေအဖဖျားသခင်အဖြစ်ရယူခံစားနိုင်ပြန်တယ်ဆိုတာကိုကျွန်တော်မယုံနိုင်လောက်အောင်ကြီးမားသောယုံကြည်ခြင်းတရားဤအခွင့်အရေးအဖြစ်ကျွန်တော်စီမံရှိနေပြန်ပါ रे ကောလောသဲအသင်းတော်ကြီးအတွက်တမန်တော်ကြီးရှင်ပေါလုဩဝါဒပြုခဲ့တဲ့အချက်ကလေးတစ်ခုဟာမမေ့နိုင်လောက်အောင်ရှိနေပါ रे ကောလောသဲဩဝါဒစာအခန်းကြီး1အငယ်15မှ18အတွင်မှပြန်ကြည့်စေချင်ပါ रे ထိုသားတော်သည်မျက်မြင်မရသောဖျားသခင်ဤပုံသဏ္ဍာန်တော်ဖြစ်၏ ဝေနေယသတ္တဝါအပေါင်းတို့တွင်လည်းသာဥဖြစ်တော်မူ၏အကြောင်းမူကားထိုသားတော်သည်ကောင်းကင်ပေါ်မြေကြီးပေါ်မှရှိသမျှသောယူပအရာအယူပအရာရာဇပလင်ဖြစ်စီအစိုးရချင်းတကူဖြစ်စီအထွတ်အမြတ်ဖြစ်စီအာနာစစ်ဖြစ်စီခသိန်းသောအရာတို့ကိုဖန်ဆင်းတော်မူ၏ထိုသခင်အားဖြင့်၎င်းထိုသခင်အဖို့အလိုငှာ၎င်းခသိန်းသောအရာတို့သည်ဖန်ဆင်းလျက်ဖြစ်ကြ၏သားတော်သည်လေခသိန်းသောအရာမဖြစ်မီဖြစ်တော်မူ၍ခသိန်းသောအရာတို့သည်တကူတော်အားဖြင့်သာတည်ကြ၏တဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့သူကိုချစ်၍ယုံကြည်ခြင်းအပြင်သူ၌တည်ဆောက်သောယုံကြည်သူတို့၏အသင်းတော်ဟာဖြင့်အဲ့ဒီလိုစုံလင်ခြင်းအပြည့်အဝရှိသောသခင်အပြင်ဘယ်လိုဘဝဂုံအင်းနဲ့ပြည့်စုံလာရပြန်တယ်ဆိုရကိုအေဖဲ့ဩဝါဒစာဟာအခုလိုဆက်လက်ဖော်ပြထားပြန်ပါ रे အေဖဲ့ဩဝါဒစာအခန်းကြီး1အငယ်27မှ23ခသိန်းသောအထွတ်အမြတ်အာနာစေတကူအစိုးရခြင်းမှစ၍ယခုဘဝနောင်ဘဝ၌ခေါ်ဝေါ်သမုတ်သောဘွဲ့နာမအလုံးစုံတို့အထက်ကောင်းကင်အရ၌မိမိလက်ရတော်ဘက်မှအလွန်မြင့်မြတ်သောနေရာကိုခရစ်တော်အားပေးတော်မူ၍ခြေဘဝတော်အောက်သို့အလုံးစုံတို့ကိုချထားသဖြင့်အသင်းတော်အဖို့အလို့ငှာသူ့ကိုအလုံးစုံတို့၏အချုပ်အခြာဥကောင်းဖြစ်စေတော်မူ၏ထိုအသင်းတော်ကအလုံးစုံတို့ကိုအလုံးစုံတို့နှင့်ပြည့်စုံစေတော်မူသောသူ၏ပြည့်စုံခြင်းတည်းဟုသောခရစ်တော်ဤကိုဖြစ်သည်တဲ့သောတာရှင်မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ကိုအလွန်လိုအပ်လွန်းလှတဲ့အပြစ်လူပေါင်းသားကျွန်တော်များအပြစ်သားတို့ရဲ့ဘဝမှာဘုရားသခင်ဟာသားတော်ကိုဣသရီလဆင်မြင့်ပေါ်မှတဆင့်ချထားပေးသနာတော်မူတယ်ဆိုရကိုနားလေခံယူရင်းနဲ့ဒီကနေ့ရှေ့ကိုဆက်ရမယ်သင်ခန်းစာတွေစီကိုသွားကြပါအောင်စို့မိခာအနာဂတိကျမ်းအခန်းကြီး9အငယ်3တို့ဖြစ်၍သားဖွာခြင်းဝေဒနာကိုခံရသောမိမသည်မဖွာမီတိုင်အောင်၎င်းဣသရေလအမျိုးသားတို့နှင့်တကွကြံ့ကျွင်းသောညီအကိုတို့သည်မပြောင်းလဲမီတိုင်အောင်၎င်းသူတို့ကိုစွန့်ပစ်တော်မူလိမ့်မည်အချို့အချို့သောသုတေသနာပြုသူပုဂ္ဂိုလ်များကအထက်ကခရစ်တော်ဤဘက်လင်မြို့၌မွေးဖွာခြင်းဆံရပြားရိတ်နေအခုကျမ်းကိုတစ်ဆက်တည်းဆက်ဆက်တွေ့တော်ပါလေတပြိုင်နက်တည်းရှင်တွဲဖော်ပြထားတာကြောင့်အဲ့ဒီလိုတွေးကျင်စရာအကြောင်းလေးရှိနေတာကတော့အမှန်ဖြစ်ပါလေ။ဒါပေမဲ့မာရီဤသားဖွာခြင်းဝေဒနာခံစားမှုကိုတိုက်ရိုက်ဖော်ပြခြင်းပြုတယ်လို့ကျွန်တော်တို့မဆိုချင်ပါဘူး။ဣသရေလလူမျိုးတော်ရဲ့ခံစားရဝေဒနာအကြောင်းကိုသာအဓိကဖော်ပြလိုက်ခြင်းဖြစ်တယ်လို့ကျွန်တော်တို့ခံယူပါရယ်။အဲ့ဒီလိုကျွန်တော်တို့ကပြောလိုက်တဲ့အခါကျတော့ဒါဆိုရင်လုံးဝမဆက်ဆက်ပဲနဲ့ဒီကျမ်းတွေဟာတီးတီးတန်းတန်းဖယ်ထုတ်ရတော့မှာလားဆိုပြီးတော့မေးလာကြမယ်ဆိုပါတော့ကျွန်တော်တို့ကအဲ့ဒီအတိုင်းမဟုတ်ပြန်ဘူးလို့ပြန်ပြီးတော့ဖြေရပြန်အောင်မယ်မှန်ပါလေသာမန်အတွေးအမြင်နဲ့ဆက်ဆက်တာတဲ့ထူးခြားသောဆက်ဆက်မှုဟာဝိညာဉ်အရာအလိုလိုရှိနေကြောင်းကိုတော့ကျွန်တော်တို့ဝန်ခံရမှာဖြစ်ပါလေဘာဖြစ်လို့လဲဆိုရင်မိခာအနာဂတိကျမ်းအခန်းကြီး9အငယ်4ဟာအခုလို့ဆက်လက်ဖော်ပြပေးလိုက်ပြန်လို့ပဲဖြစ်ပါလေထိုသခင်သည်ရက်၍ထာဝရဘုရား၏အစွန်းတတ္တိနှင့်၎င်းမိမိဖျားသခင်ထာဝရဘုရား၏နာမတော်တကူအာနုဘောနှင့်၎င်းမိမိသိုးစုကိုကြွေးမွေးလိမ့်မည်သူတို့သည်လည်းတည်ကြလိမ့်မည်အကြောင်းမူကားထိုသခင်သည်မြေကြီးစွန့်တိုင်အောင်အစိုးရ၍ယံငင်းခြင်းအကြောင်းဖြစ်တော်မူလိမ့်မည်တဲ့ရှင်းသွားတော့ပြီလို့ကျွန်တော်ထင်ပါတယ်မိခင်မေတော်မာရီဟာလေကယ်တင်ရှင်သခင်ခရစ်တော်ကိုဖွားမြင်ဖို့အတွက်လူအသွေးအသားအရပင်နှင့်အလွန်ပင်ပန်းဆင်းရဲခြင်းကြီးစွာခံစားရမယ်ဆိုတာအဖေအချာဖြစ်ပါလိမ့်မယ်လူစင်စစ်ရဲ့ဇာတိပဂရိကိုခံယူထားခဲ့တဲ့သခင်ဟာလေလူကလေးတယောက်အနေနဲ့မွေးကင်းစအချိန်မှပဲငိုရှိုက်ခဲ့ရလိမ့်မယ်ဆာလောင်မွတ်သိခဲ့ရလိမ့်မယ်နို့ဆာခဲ့ရလိမ့်မယ်သူ့အတိုင်းအဆအလျောက်လောကရန်တရားကိုအမှန်တကယ်ပဲသူခံစားခဲ့ရမှာပေါ့ဒါပေမဲ့အခုမိခာအနာဂတ်တိအရတိသားဖွာခြင်းဝေဒနာကိုခံရသောမိမသည်မဖွာမီနှင့်ဣသရေလအမျိုးသားတို့နှင့်တကွကြံ့ကျွင်းသောညီအကိုတို့သည်မပြောင်းလဲမီတဲ့ဘယ်အချိန်ကိုဆူလိုခြင်းဖြစ်နိုင်ပါသလဲအာရှူရီဘာဘူးလုံတို့ရဲ့သိမ့်စီခြင်းကြောင့်သားဖွာခြင်းဝေဒနာကဲ့သို့ပြင်းထန်စွာခံစားရခြင်းလားအဲ့ဒီတဲ့အရှင်းမကနိုင်ပါဘူးပြီးခဲ့တဲ့အခန်းကြီး၄ရဲ့အငယ်၉၀တို့မှာဇီးုံတို့သမီးသားဖွာသောဝေဒနာကိုသင်ခံရခြင်းဆရာဟာဗာဗုလုန်ကိုကျွန်အဖြစ်လိုက်ပါခံစားရမယ့်အချိန်ကိုရည်ညွှန်းထားတဲ့ဆရာကိုကျွန်တော်တို့အခုလိုတွေ့ခဲ့ကြပြီဖြစ်ပါတယ်မ မိခာအနာဂတိကျမ်းအခန်းကြီး၄အငယ်၉နဲ့၁၀ကိုပြန်ကြည့်ပါယခုမှသင်သည်အဘယ်ကြောင့်ကျဲသောအသံနှင့်ဩဟစ်သနီသင်၌ရှင်ဘုရင်တယောက်မှမရှိသလောအကြံပေးသောမူးမတ်ပျောက်ပြက်သလောသားဖွာသောမိမကဲ့သို့သင်သည်ဝေဒနာကိုခံရပါသည်တကားအိုဇီယုန်တို့သမီးသားဖွာသောမိမကဲ့သို့ဝေဒနာကိုခံ၍သားကိုဖွာအံ့သောငှာအာထုတ်လောယခုပင်သင်သည်မြို့တဲကထွက်၍လေပြင်း၌နေရမည်ဘာပုလုံမြို့တိုင်အောင်သွားရမည်ထိုမြို့၌လွတ်လိမ့်မည်ထိုမြို့၌ထာဝရဘုရားသည်သင်ကိုရန်သူတို့လက်မှရွေးနှုတ်တော်မူလိမ့်မည်တဲ့ရှင်းနေပါလေအဲ့ဒီအနာဂတ်ဟာအခုမိခါဟောပြောပြီးတော့နောက်နှစ်ပေါင်း130အကြာယူဒတိုင်းပြည်ကြီးဘာဘူးလုံရဲ့ကျွန်ဖြစ်ရမှာကိုကြိုတင်သတိပေးဖို့ပြပါရယ်ဒါပေမဲ့ဘာဘူးလုံစီကနေပြန်ပြီးတော့လွတ်မြောက်ခွင့်ရမယ်ဖျားသခင်စောင့်ထင်းခြင်းကျေးဇူးကိုခံရမယ်ဆရာတွေးကိုပါပူးတွဲဖို့ပြပေးလိုက်တဲ့ဗျာဒိတ်တော်ပဲဖြစ်ပါရယ်အခုအပိုင်းမှာဝေဒနာခံစားရတယ်ဆိုပြီးဖို့ပြထားတာကတော့အဲ့ဒီအချိန်ကာလအရှင်းမဟုတ်နိုင်တော့ပါဘူးဘာဖြစ်လို့လဲဆိုတော့ဣသရေလအမျိုးသားနှင့်တကားကြံကျွင်းသောညီအကိုတို့မပြောင်းလဲမီအတီထိုသခင်ဟာစွန့်ပစ်ထားလိုက်မည်ဆိုတဲ့အလွန်ထူးခြားသောဖော်ပြချက်ပါဝင်နေလို့ဖြစ်ပါတယ်အဲ့ဒီအချိန်ကာလဟာဘယ်အချိန်ကာလဖြစ်ပြန်တယ်လဲဆိုတာကိုတော့နောက်ထပ်ဆက်လိုက်တဲ့အငယ်လေးဟာရှင်းကနေလင်းကနေထင်းကနေဖော်ပြပေးလိုက်ပြန်ပါတယ်ထိုသခင်သည်ရက်၍ထာဝရဘုရား၏အစွန်းတက်သည့်နှင့်၎င်းမိမိဘုရားသခင်ထာဝရဘုရား၏နာမတော်တကူအာနုဘော်နှင့်၎င်းမိမိသောစုကိုကြွေးမွေးလိမ့်မည်ထိုသူတို့သည်လည်းတည်ကြလိမ့်မည်အကြောင်းမူကားထိုသခင်သည်မြေကြီးစွန့်တိုင်အောင်အစိုးရ၍ရံငင်းခြင်းအကြောင်းဖြစ်တော်မူလိမ့်မည်တဲ့တွေ့ရပါပြီဣသရေလလူမျိုးအမျိုးသားချင်းတို့သည်ကဘာမြေအနှံ့ပြန့်နှံ့လျက်ရှိနေကြရသောသမိုင်းကာလအချိန်ရှိကြီးတနည်းအားဖြင့်မျက်မှောက်ကာလအထိအကျုံးဝင်သောသမိုင်းအချိန်ကာလအတွင်အရှင်းမဖြစ်နိုင်တော့ဘူးအခုအချိန်မှာသူတို့ဟာထိုသခင်ဘက်ကိုလည်းမပြောင်းလဲသေးပါဘူးမယုံကြည်နိုင်သေးပဲခေါင်းမာနေကြစဲလဲဖြစ်ပါတယ်သူတို့အားလုံးအတူတကွပြောင်းလဲခြင်းရှိတဲ့အချိန်ကာလသားလျင်ဖြစ်ရပါလိမ့်မယ်ရှင်းနေပါပြီကောင်းကင်နိုင်ငံတော်မြေပေါ်မှတည်ထောင်တဲ့အချိန်အဖဖျားသခင်ဤနေ့ရဲ့ကိုသာမိခါဆိုလိုခြင်းပါထိုသခင်ထိုသခင်နဲ့ကျွန်တော်တို့ပြောပြနေကြပါတယ်နော်ဘဲထိုသခင်လေရှင်းနေပါတယ်ဘက်လင်အေဖရတ်မြို့ငယ်၌မွေးဖွားခြင်းကိုခံယူခဲ့၍ဣသရေလအမျိုးကိုအုပ်ဆိုးရသောသခင်ပင်လျင်ဖြစ်ပါတယ်ဘုရားသခင်စီရင်တော်မူခြင်းနဲ့အညီလူသားအားလုံးတို့၏အပြစ်ကိုရွေးနှုတ်ကယ်တင်ပေးမည်ကယ်တင်ရှင်သာလျှင်ဖြစ်ပါတယ်ရှေးကကဘာမှစ၍ပေါ်ထွန်းခဲ့သောသခင်ဖြစ်တော်မူတယ်အရှင်းဆုံးပြောရရင်တော့ထိုသခင်သည်ယေရှုခရစ်ကြီးဟုသောအဖဖခင်သခင်ကိုတော်တိုင်ဖြစ်တော်မူတယ်ဆိုတဲ့အချက်ပါပဲ။ဟုတ်ပါတယ်။ယေရှုခရစ်သည်ဒုတိယအကြိမ်ကြွလာတော်မူပြီးနောက်ကမ္ဘာလောကတစ်ခုလုံးကိုတရားစီရင်မည်။နိုင်ငံတော်ကိုမြေပေါ်မှတည်ထောင်၍စိုးစံသွားမည်ဆိုတာကိုကျွန်တော်တို့အကြိမ်ကြိမ်မှတ်သားခဲ့ကြပြီးပါပြီ။တိထိုသခင်သည်ရက်၍ထာဝရဘုရား၏အစွန်းတက်သည့်ရှိသောခရစ်တော်ဖြစ်တော်မူတယ်။နှိထိုသခင်သည်ဖျားသခင်ထာဝရဘုရား၏နာမတော်နှင့်တကောအာနုဘောကိုယူတင်ဝတ်ဆောင်ထားသောကယ်တင်ရှင်သခင်ခရစ်တော်ဖြစ်တယ်။ထိုသခင်သည်သိုးရင်းကြီးအဖြစ်မိမိ၏ဣသရေလဒီဟုသောပြောင်းလဲခြင်းရှိလာသူလူမျိုးတော်နှင့်တကားသိုးစုဖြစ်သောယုံကြည်သူအသင်းတော်ကိုဝါပြောစွာကြွေးမွေးပြုစုတော်မူလိမ့်မည်။ထိုသခင်သည်မြေကြီးစွန့်တိုင်အောင်အစိုးရ၍ရံငင်းခြင်းအကြောင်းဖြစ်သည်ငြိမ်းချမ်းရေးကိုဆောင်ကျင်းသောအရှင်သခင်ဖြစ်တော်မူသည်အဲ့ဒီအချက်တွေကိုရှင်းလင်းပြတ်သားစွာမိခါဖော်ပြပေးလိုက်ပါတယ်တနည်းအားဖြင့်အခုအပိုင်းအခြားတွေဟာတစုတဝေတည်းစဉ်းစားလိုက်မယ်ဆိုရင်ကယ်တင်ရှင်သခင်ခရစ်တော်သည်ဟူသောဘုရားသခင်ဤသားတော်ဤပထမအကြိမ်ကြွလာတော်မူခြင်းကိုထပ်မံအားဖြည့်ထားပြန်သည်ဒုတိယအကြိမ်ကြွလာတော်မူခြင်းဆိုင်ရာဗျာဒိတ်တော်ဖြစ်တယ်ဆိုတဲ့အချက်ပွားကနေပေါ်လာပါတယ်သိုးရင်းကြီးဖြစ်တော်မူသောသခင်ဤကကြီးအတိတ်ကာလပထမအကြိမ်ကြွလာတော်မူခြင်းနှင့်အတူသက်စွန့်မြတ်တာတော်နှင့်ကယ်တင်ခြင်းခါခွေယခုတည်းတိုင်အောင်လူသတ္တဝါတို့အားဆောင်ထင်းလမ်းပြခြင်းနှင့်ဂငေဘုံတကောအာနုဘောတော်ကိုဆောင်ယူ၍ကြွလာတော်မူအုံးမြီဖြစ်ခြင်းတို့ကိုဖော်ပြပေးလိုက်တဲ့အနက်တိတ်ပဲများကိုရှင်းလင်းပြသစွာမိခါဖော်ပြလိုက်ပါလေမိခါအနာဂတိကျမ်းအခန်းကြီး5အငယ်5နဲ့6အာရှုရိလူသည်ငါတို့ပြည်သို့လာ၍ ငါတို့ဘုံပိတ်မှန်များကိုနင်းသောအခါသိုးဒိန်ခုနှစ်ပါးနှင့်လူကြီးရှစ်ပါးတို့သည်ငါတို့တွင်ပေါ်ထွန်း၍ဓာလက်နှင့်ဖြင့်အာရှုရိပြည်ကို၎င်းမြို့တကားအတွင်း၌နေယောဒနိုင်ငံကို၎င်းသုတ်တင်ပယ်ရှင်းသောအဖြစ်ငါတို့ပြည်သို့လာ၍ငါတို့နေအတွင်းတွင်နင်းသောအာရှုရိလူ၏လက်မှငါတို့ကိုကယ်လွတ်လိမ့်မည်မိတ်ဆွေတော်တတ်ရှင်အပေါင်းတို့အာရှုရိလူဆရာဟာဟေရှာယအနာဂတ်အရာဆိုရင်အဲ့ဒီနောက်ဆုံးသောကာလမှာဣသရေလလူမျိုးတော်အတွက်မဟာယန္တုကြီးအဖြစ်ထပ်မံပေါ်ထွက်လာရအောင်မယ်ဆိုပြီးတော့ကျွန်တော်တွေ့ထားရပါတယ်ဟုတ်ပါတယ်အဲ့ဒီအချိန်ကာလမှာအခုအာရှုရိဒင်သာမကသေးပါဘူးနော်အေဒုံလို့အမည်ရှိတဲ့အေသောမှဆင်းသက်တဲ့ယန္တုတွေဘာဘူးလုံးဆိုတဲ့ယခုအမှန်တကယ်မရှိတော့တဲ့နိုင်ငံတော်တွေထပ်မံပေါ်ထွန်းရလိမ့်အောင်မယ်ဆိုတဲ့အချက်တွေကိုအနာဂတ်တွေမှာအံ့ဩတုန်လှုပ်ဖွယ်ရကျွန်တော်တို့တွေ့ရှိရပါတယ်။ဘာဘူးလုံးဆိုတဲ့နိုင်ငံတော်ဟာမိခါရဲ့အချိန်ကာလနောက်ပိုင်းနှစ်ပေါင်း130အချိန်ကြာမှပေါ်မယ်လို့သာပြောတာပါနော်။လူသားတို့ရဲ့အဖဖျားသခင်ကိုထောင်ထားချာနာမှုတွေတော်လှန်မှုတွေရဲ့တရုတ်ပကံအဖြစ်ကဘာဦးကာလမှာကလေးကမဟာသမိုင်းမှတ်တိုင်ကြီးအဖြစ်တည်ရှိခဲ့ဘူးတဲ့။ဒါကိုမိတ်ဆွေတို့တဲ့သင်တည့်ရသောသမာကျမ်းကိုစိတ်ဝင်စားနားဆင်ခဲ့ရတဲ့လူတွေကဘာဦးကျမ်းတွေကိုမမေ့တဲ့လူတွေဟာမှတ်မိနေကြအောင်ပါ။ဟုတ်ပါတယ်။ဘာဘူးလုံသည်မိခာဤနောက်ပိုင်းနှစ်130ကျပ်မှပေါ်ထွန်းသောဘာဘူးလုံသည်ပြီးပန်။ကဘာဦးအချိန်ကာလကလေးကအဖဖျားသခင်ကိုတော်လှန်ခဲ့သောသမိုင်းမှတ်တိုင်ကြီးအဖြစ်တည်ခဲ့ဘူးပါပြီ။မိတ်ဆွေတော်တတ်ရှင်အပေါင်းတို့ဘယ်လိုပဲပြောပြောအဲ့ဒီဘာဘူးလုံဆိုတဲ့အမည်နာမနဲ့ပတ်သက်တဲ့ဘာဘူးလုံဟာအကြီးအကျယ်ယခုအချိန်မှခင့်မှိန်သွားခဲ့ပါပြီ။ကျွန်တော်ရဲ့အချိန်ကာလကိုပြောတာပါဒါပေမဲ့အဲ့ဒီလိုပစ္စုပန်အချိန်အထိမှိန်သွားခဲ့သောဗာဗုလုန်ကွယ်ပြောက်သွားခဲ့ပြီဖြစ်သောအာရှုရိသမိုင်းစာမျက်နှာတွေပေါ်ကလွင့်ပြဲသွားခဲ့ပြီဖြစ်သောအေသောဤအမျိုးအေဒုံဆိုတဲ့ယန္တုတွေရဲ့အမည်တွေအကုန်လုံးတို့ဟာထာဝရဘုရားဤနေ့ရဲ့ဖြစ်သောကတ်ကာလကုန်ဆုံးချိန်မှာပြန်လည်ပေါ်ထွက်လာလိမ့်မယ်လို့အခုအနာဂတ်တွေအရကျွန်တော်ခန့်မှန်းကြပါတယ်စာရမဏေဤဘက်တော်သာခရစ်တော်ဤယန္တုများအဖြစ်တင်စားအမိပညာပြုတ်ခြင်းတွေပဲလို့ကျွန်တော်တို့ခံယူနိုင်ပါလိမ့်မယ်။သိုးဒိန်ခုနှစ်ပါးနှင့်လူကြီးရှစ်ပါးတဲ့မိခါဖော်ပြလိုက်ပါလေ။မိတ်ဆွေအပေါင်းတို့ဣသရေလလူမျိုးတော်ကိုအဖဖျားသခင်ကောင်းကြီးပေးခြင်းသည်ပြေဝစုံလင်ခြင်းရှိသည်။ထာဝရဘုရားသတ်မှတ်သောစောင့်ထိန်တော်မူခြင်းနှင့်ဆိုင်သည့်အမှတ်အသားများဖြစ်သည်လို့အဲ့ဒီသိုးဒိန်ခုနှစ်ပါးနှင့်လူကြီးရှစ်ပါးဆိုတာကိုကျွန်တော်အတိတ်ပဲပြန်ဆိုလိုပါလေ။ကိဗနာချံအခန်းကြီး7မှာလည်းအဲ့ဒီလိုပဲထူးထူးခြားခြားလူ9ယောက်လူ10ယောက်ဆိုပြီးတော့သုံးဆွဲထားတာကိုကျွန်တော်တို့တွေ့ကြရပါသေးတယ်။ပြတ်သားတိကျသောအဖြေကိုတော့ကျွန်တော်တို့အနေနဲ့မပေးနိုင်ကြောင်းဝန်ခံရမှာပါ။ဒေသနာချံအခန်းကြီး7ရဲ့အစပိုင်းမှာအခုလိုတွေ့ရပါတယ်။သင်ဤအစာကိုရေပေါ်မှာပြစ်ချလော့။ကာလကြာမြင့်မှတဖန်တွေ့လေအောင်မည်။လူ9ယောက်မက10ယောက်တို့အားဝေမျှလော့။မြေပေါ်မှာအဘယ်အမှုရောက်မည်ကိုသင်မသိ။အခုမိခာအနာဂတ်တိကဖော်ပြလိုက်တာကတော့သိုးရင်းခုနှစ်ပါးနှင့်လူကြီးရှစ်ပါးတဲ့အဲ့ဒီမြင့်မြတ်သောသူတို့ဟာဣသရေလလူမျိုးတို့ကြားမှာပေါ်ထွန်းလာမယ်စောစောကပြောခဲ့တဲ့ဘလို့မှလောလောဆယ်ကျွန်တော်မြင်လဲမမြင်ရတွက်ဆလို့လဲမရနိုင်တဲ့အာရှုရိပြည်နေယောဒနိုင်ငံတို့ကိုဣသရေလအတွက်သုတ်သင်ပယ်ရှင်းပေးရမယ်လူတွေဖြစ်တယ်ငါတို့နေအတွင်းမှာနင်းတဲ့အာရှုရိတွေရဲ့လက်ကနေပြီးတော့လေငါတို့ကိုကယ်လွတ်ပေးလိမ့်မယ်တဲ့မိတ်ဆွေအပေါင်းတို့နေယောဒဆိုတဲ့နိုင်ငံကြီးအစ်စ်ပါလာပြန်ပြီ။ဒါပေမဲ့အဲ့ဒီအစ်စ်ဟာအလွန်အားကောင်းတဲ့အဖြေတစ်ခုဖြစ်ပေါ်လာစေတယ်လို့ကျွန်တော်ပြောချင်ပါ रे ။မှန်ပါ रे ။နေယောဒဆိုတာကိုကျွန်တော်တို့ကဘာဦးကျန်းဖန်ဆင်းတော်မူသောလူသားရဲ့ပထမအုပ်စုကိုဖျက်ဆီးအပြီးနောအေးကဆင်းသက်တဲ့နောက်ထပ်အုပ်စုတစ်ခုကိုအဖဖျားသခင်ကောင်းကြီးပေးတဲ့အချိန်။သူဘသူလဲဆိုတာရှားကြည့်မယ်ဆိုရင်ကဘာဦးကျန်းမှာရှင်းလင်းစွာတွေ့ရပါလိမ့်မယ်။အဖကိုစတင်ပြီးတော့ထောင်ထားပြန်တဲ့လူအဖွဲ့အစည်းအတွင်းမှာအဲ့ဒီနေယောဒဟာကောင်းဆောင်ကြီးပဲသူအဖင်လဲဘုရားသခင်ကိုအားပြိုင်နေဆိုတဲ့လူစရိုက်နဲ့မျော်စင်ကြီးတိဆောက်ဖြစ်ခဲ့တယ်လူသားဟာကိုယ်အင်ကိုအားနဲ့လူစုပြီးတော့အဖဘုရားသခင်ကိုဆန့်ကျင်ကိုတိဆောက်တဲ့မျော်စင်ကြီးပေါ်ကနေပြီးတော့ကိုကြိုက်တဲ့နတ်ဘုရားတွေကိုပူဇော်ပတ်သမယ်ဆိုတဲ့မာမာနတွေပေါ်ထွက်ခဲ့ပါတယ်ဒါကြောင့်လဲအဲ့ဒီစူးစီးနေသောမာနလူအဖွဲ့အစည်းကြီးကိုအဖဘုရားသခင်ကဘာသာစကားအမျိုးမျိုးစတင်ကွဲပြားအောင်လုပ်လိုက်ပြီးတော့ကဘာအနှံ့ပြန့်ကုံအောင်နှင်ထုတ်ပစ်ခဲ့တယ်ဆိုတာကိုအမှတ်ရခြင်းစရာဖြစ်လာရပါတယ်အဲ့ဒီလူမျိုးကြီးတဲ့မှာမှနေယောဒဆရာဟာအမှတ်တယ် သူဟာဟဲမတိကလို့ခေါ်တဲ့ဟာမဤအမျိုးအနွယ်ကနေဆင်းသက်တဲ့အမျိုးလို့သမိုင်းဆရာတွေကပြောပါတယ်။တခါရှေမဆိုတဲ့ရှမ်ကနေပြီးတော့စီမိုက်လို့ခေါ်တဲ့လူမျိုးတွေဆင်းသက်တယ်။အဲ့ဒီစီမိုက်ဆရာဟာအခုအချိန်မှာတော့ဣသရေလကိုကိုးစားပြုတဲ့ဝေါ်ဟာရအဖြစ်ပုံပြောင်းပြီးတော့ဂျူးဆန့်ကျင်ရေးဝါဒကြီးဆိုရင်တောင်မှ anti-Semitism လို့ဖော်ပြတာကိုကျွန်တော်တို့တွေ့ရပါတယ်။ဒီတော့နေယောဒဟာဘယ်လိုမှရှေမအမျိုးအနွယ်ဣသရေလနဲ့မတည်နိုင်ပါဘူး။အထူးသဖြင့်ဘုရားသခင်ရွေးကောက်သောဣသရေလသည်သူနှင့်တလုံးတထွေးတဲ့လူဖြစ်လာသူအေသောခေါ်အေဒုံနှင့်ပင်ဆန့်ကျင်လျက်နေသေးသည်။ဝိညာဉ်နှင့်ဇာတိပဂရိတို့မတည့်ခြင်းသဘောအတိုင်းခြားနာနေသေးသည်ဆိုရင်ဣသရေလကိုရံပြုတ်နေသောနိုင်ငံတစ်ခုအဖြစ်တက္ကာလတွင်နေယောဒထင်ရှားလာရမည်အမှန်ပါ။အားလုံးကိုပေါင်းစုသုံးသပ်လိုက်မယ်ဆိုရင်တော့အနာဂတ်ရေးများဖြစ်၍ဆုံးဖြတ်ရန်ခက်ခဲသောကြံ့များကိုကျွန်တော်တို့လေ့လာလျက်ရှိသည်။သို့သောအဖဖျားသခင်ဤကဲတင်ချင်းကျေးဇူးတရားပြီးထင်ရှားလျက်ရှိပါသည
်ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြသောတမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မောင်းကြမိုင်တွေကမိခာအနာဂတိချန်းအခန်းကြီး9အခန်းငယ်9ကနေအခန်းငယ်15အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်